ဖရန်တီးယားမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အဲဒီတာဒန်နီဖန်စတာကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတဲ့အကြောင်းသတင်းဌာနရဲ့အဒီတာချုပ်ဖြစ်သူသောမတ်စ်ကင်းကပြောပါတယ
် Everyone at Frontier is disappointed and frustrated at this decision.We just want to see Danny released as soon as possible so he can go home to his family.
ဒီဆုံးမြတ်ချက်ပေါ်ဖရန်တီးယားကလူတိုင်းစိတ်ပြက်လက်ပြက်တည်ကြရပါတယ်။ Danny သူ့မိသားစုစီပြန်နိုင်အောင်ဖြစ်နိုင်တယ်မလားအမြန်ဆုံးပြန်လွတ်တော်ကိုကျွန်တော်တို့မြင်ကြပါတယ်။ Danny ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တင်းနစ်လေးကာကြီးလို့နဲ့လည်းတရားစွဲခံထားပြီးအဲ့ဒီအမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့အယ်ဒီတာချုပ်သောမတ်စ်ကင်းကပြောပါတယ်။Danny Fester ဟာဖန်စီခံရချိန်ကမြန်မာနောင်သတင်းဌာနမှာလုကင်နေတာမဟုတ်တော့ဘဲ Frontier မြန်မာမှာလုကင်နေပြီဆိုတော့အခွန်နဲ့လူမှုဖူလို့ရင်မှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတူရဲ့ဖြတ်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အဒါချုပ် Thomas King ကပြောပါတယ်။ညှတာမှုမရှိတဲ့တရားစီရင်ရေးနဲ့ Danny Fester ကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေကိုတက်တည်ပြတဲ့အချက်ပဲလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလာကဒီနေ့ထုတ်ပြန်တဲ့အခုမှပြောထားပါတယ်။နိုင်ငံကကြာကြာတွေကိုစောင့်ကြည့်လိုက်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂျန်ပီပုတ်ကို Richard Hawsey ကဒီပြစ်ဒဏ်ချမှတ်မှုဟာတိတ်ကိုဆူရွာလို့နေလို့ပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ်။လူခွင့်စောင့်ကြည့်လိုက်လာရေးအဖွဲ့ရဲ့အစဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကလည်းဒီလိုနှိမ့်ရှိထောင်ဒဏ်ချတဲ့ပေါ်ပြစ်ဒဏ်ဥပဒေပြီးပြစ်ဒဏ်ကိုပယ်ဖြတ်ပြီးတော့ Danny Fester ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။